စစ်တပ်ကအာဏာသိမ်းပြီးပြီးချင်းဖမ်းဆီးခံရတဲ့ဒါရိုက်တာမင်းထင်ကူကိုကြီးနဲ့အစိုးရစောဖို့ခွားဒီကနေ့ပြန်လည်လွတ်မြောက်လာတယ်လို့နီးစပ်သူတွေကပြောပါတယ်။ဒါပေမဲ့အစိုးရစောဖို့ခွားကတော့ပြန်လွတ်တဲ့အင်းစိန်ထောင်ဘူးဝမှာပဲဆွဲဆိုချက်အစ်စ်တစ်ခုနဲ့ထောင်ထဲပြန်ခေါ်သွားတယ်လို့နီးစပ်သူတူက VOA ကိုအခုလိုပြောပါတယ်။
ကိုယ်တော်ဘုရားကနိုင်ရနာသူ့လို့ဒီတိုင်းနဲ့အပြန်ဖက်ဒီတိုင်းဒီဥပဒေပုံမှန်တစ်ခုနဲ့ဖတ်ပြီးတော့တွဲထားတာမဟုတ်လို့အလွတ်ပြပြီးအင်းစိန်ဆောင်အချုပ်ကိုပို့လိုက်တယ်လို့ပြရတယ်။ကိုယ်တော်ဘုရားကတော့မလုပ်ဘူးပေါ့ကွယ်နောက်ထပ်အမှုတမှုဖတ်ဖတ်တယ်ပေါ့။ပုံမှန်ဆိုတော့မတည်ဘူးသူ့ကိုရုံးထုတ်တော့မှပဲဘာပုံမှန်ဆိုပြရမှာပေါ့။
အစိုးရစောဖို့ခေါ်တဲ့ဒါရိုက်တာမင်းထင်ကိုကိုကြီးတို့ကိုစစ်ကောင်စီကပုံမှန်55ခါဝင်းနဲ့ထောင်ဒဏ်နှစ်စီချမှတ်ထားတာဖြစ်ပြီးမင်းထင်ကိုကိုကြီးကတော့တနစ်ကြောကြာအချုပ်နောင်ခံပြီးတဲ့နောက်ဒီကနေ့ပြန်လွတ်လာတယ်လို့နီးစပ်သူတွေကပြောခဲ့တာပါစစ်တပ်ကအာဏာသိမ်းပြီးပြီးချင်းမှာပဲဖမ်းဆီးခံရသူတွေတဲ့အာဏာရ NLD ပါတီကခေါင်းဆောင်တချို့အပြင်ဒါရိုက်တာမင်းထင်ကိုကိုကြီး88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုပြအေးစာရေးဆရာမောင်သားချိုအစိုးရစောဖို့ခေါ်တဲ့ဘာကတာကျောင်းသားခေါင်းဆောင်ကိုမင်းသွေးတစ်တို့ပါဝင်ကြပါတယ်အဲ့ဒီအထက်မှာကိုမင်းသွေးတစ်တယောက်ကတော့ပြန်လည်လွတ်မြောက်လာခဲ့ပြီဖြစ်ပါတယ်။ APP နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့စည်ရင်းအရစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်တက်ကြွလှုပ်ရှားသူနဲ့ဆန္ဒပြသူ16000ကျော်ဖမ်းဆီးခံရပြီး13000နီးပါးအကျဉ်းထောင်တွေနဲ့ဆက်လက်ဖမ်းဆီးခံရဆဲဖြစ်ပါတယ်။စစ်ကောင်စီကတော့ APP ရဲ့သတင်းတွေဟာချက်ကားဖော်ပြတာလို့တုံ့ပြန်နေရှိပါတယ်။အာဆီယံပါဝင်နိုင်ငံတကာအတိုင်းဝန်းကတော့မြန်မာစစ်ကောင်စီအနေနဲ့ဖမ်းဆီးထိန်းသိမ်းထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်လည်လွတ်ပေးဖို့တောင်းဆိုနေပါတယ်။